ဘက်ဒန်မြို့တော်ရဲ့လုံခြုံရေးထူထပ်စွာချထားတဲ့အစိုးရနေမြေအတွင်းရှိစစ်တော်စီဝပွဲများကျင်းပရာအဆောင်အတွင်းစားတောက်ဆိုင်တစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်တာကြောင့်လူအနည်းဆုံး10ဦးသေဆုံးပြီးတော့အနည်းဆုံး20လောက်ထိရရှိပါတယ်အဲ့ဒီတိုက်ခိုက်မှုကိုသမ္မတဘုတ်ကပြင်းထန်တာနဲ့ပြစ်တင်လိုက်ပြီးတော့အမေရိကန်ပြောင်စုအနေနဲ့ယူရက်ဆူရနဲ့အတူဆက်လက်ရပ်တည်သွားမယ်လို့ဝါရှင်တန်မှာသတင်းတောက်တွေကိုပြောပါတယ်။ဒီကြောင့်ယူရက်မြောက်ပိုင်းကနေပြီးတော့ဗီဒီယိုသတင်းတောက်မာဂရက်ဘက်ရှာဘလူးများသတင်းပေးပို့ထားလဲဆိုတာပြောပြပါအောင်ဒေါ်လာတန်ခင်ဗျာ
။ဟုတ်ကဲ့ဦးတန်ညူ။ချာသာပီးနီကယူရက်လွှတ်တော်ရဲ့မနေ့ပိုင်းစီဝေဝေပြီးညကင်းပိုင်းမှာတချို့လွှတ်တော်မတ်တွေကအဲ့ဒီညီလာခံအဆောက်အဦတွင်းရှိစားတောက်ဆိုင်မှာနေလေစားစားသုံးနေကြစဉ်ပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ဘာကြောင့်ပောက်ကွဲမှုဖြစ်ရလဲဆိုတာစုံစမ်းစစ်ဆေးသင့်ရှိပေမဲ့လို့ပောက်ကွဲမှုအရေးလက္ခဏာတွေဟာအတေကံဘုံခွဲတိုက်ခိုက်မှုကြောင့်ဖြစ်တယ်ဆိုတာကိုပြသနေတယ်လို့ ယူရက်ရှိအမေရိကန်စစ်ဘက်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဝီလျံကတ်ဝဲကပြောပါတယ
် What we know right now is that inside the parliamentary building on the second floor in the
ခုလက်ရှိကျွန်တော်တို့သိထားတာကစစ်တော်အဆောင်ရဲ့ဒုတိယတပ်စားတောက်ဆိုင်မှာဒီနေ့နေ့လယ်2နာရီခွဲကပောက်ကွဲခဲ့တာဖြစ်ပြီးတော့မျက်မြင်သက်သေတွေရဲ့ပြောပြချက်အရပောက်ခွဲပစ္စည်းတွေကိုရင်မာပတ်ထားတဲ့အတေကံဘုံခွဲသမားရဲ့လက်ချက်လို့သိရပါတယ
်။တည်ဆုံးသူတွေနဲ့စွတ်တော်အမတ်၃ဦးပါတယ်လို့အီရတ်အစိုးရရရှိတွေကပြောပြီးဆူနီအမျိုးသားအပြန်အလှန်ဆွေးနွေးမှုပါတီရဲ့တာဝန်ခံတွေကတော့အဲ့ဒီအထက်မှာသူတို့ပါတီကစွတ်တော်အမတ်တဦးဖြစ်တဲ့မိုဟာမက်အဝတ်ပါတယ်လို့ပြောပါတယ်။တခြားတည်ဆုံးဒဏ်ရာရရှိသူတွေဘယ်သူဘယ်ဘွားတွေဖြစ်ကြတယ်ဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး။ခုလိုရင်ပတ်မှာပောက်ခွဲပစ္စည်းပတ်ပြီးပောက်ခွဲတဲ့ပုံစံမျိုးဟာအယ်ကိုင်ဒါရဲ့အမှတ်အသားဖြစ်တယ်လို့လည်းဘူဂျုတ်ကတ်ဝဲကပြောပါတယ်။ဝါရှင်တန်မှာတော့သမ္မတဘုရားကအဲ့ဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ပြစ်တင်ဆုံးချလိုက်ပြီးအီရတ်အစိုးရနဲ့တူအမေရိကန်အစိုးရကရပ်တည်သွားမယ်လို့ပြောပါတယ
်။ A message to the Iraqi government is we stand with you as you take the steps necessary.
ဒီလိုအစိုးရကိုကျွန်တော်ပြောကြားလိုတာကနိုင်ငံရေးအရရင်ကြားစီအတွက်တာမကောက်ပါဘူး။ဒီလိုလူတွေရဲ့အန္တရာယ်ကိုကာကွယ်နှံဆွမ်းရှိမယ်။လုံခြုံရေးတပ်တွေတာဝန်ယူနိုင်တဲ့လိုအပ်တဲ့ခြေလှမ်းတွေကိုလှုပ်ဆောင်ရမှာအမေရိကန်ပြည်ထောင်စုကအီရတ်နဲ့အတူတကွရပ်တည်မယ်ဆိုတာပါပဲ
။ဘက်ကက်မှာလုံခြုံရေးတင်းကျပ်စွာချထားတဲ့အဲ့ဒီ Green Zone ကိုအစစ်ရောင်နေမြေမှာတွတ်တော်အဆောက်အဦပြင်အမေရိကန်နဲ့ဗြိတိသျှတန်ယုံတွေနဲ့အီရတ်ထိပ်တန်းခေါင်းဆောင်တွေရဲ့ယုံတွေလည်းရှိပါလေ။မြို့တော်ရှိတခြားနေရာတွေမှာထက်စာရင်ပိုးပြီးလုံခြုံတယ်လို့ဆိုရပေမဲ့အဲ့ဒီနေမြေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေဟာမကြသေးမီကတိုးလာခဲ့ပါလေ။လုံခြုံရေးတင်းကျပ်စွာချထားတယ်လို့ဆိုရပေမဲ့အဲ့ဒီနယ်မြေတွင်းမှာအီရတ်နိုင်ငံသားတွေနေထိုင်ကြတဲ့တိုက်ခန်းတွေလည်းရှိတယ်လို့နေ့စဉ်ပဲလူရာနဲ့ချီးပြီးလာအလုပ်လုပ်ကြတာတွေလည်းရှိပါလေ။ခိုင်လုံတဲ့တပ်တွေကလက်မှတ်ပြနိုင်ရင်တာမန်အီရတ်လူမျိုးတွေကိုဝင်ခွင့်ပေးတာလည်းဖြစ်ပါလေ။လုံခြုံရေးစစ်ဆေးမှုတွေကိုတော့တင်းတင်းကျပ်ကျပ်လှုပ်ဆောင်နေတာဖြစ်ပါလေ။ကြာသာပြီးနေစစောပိုင်းကဘက်ကက်မြို့တော်မြောက်ပိုင်းရှိ El Atafia နဲ့ El Waziria ရပ်ကွက်နှစ်ခုတို့ကိုဆက်ဆက်ပေးထားတဲ့ Tigris မြပေါ်ကိုဖြတ်ပြီးဆောက်ထားတဲ့ဆရာဖီယာတရားပေါ်မှာလည်းကားထောင်ဘုံတလုံးပောက်ခွဲခဲ့လို့လူတွေတေဆုံးပြီးဒဏ်ရာရရှိမှုတွေလည်းရှိခဲ့တယ်လို့အီရတ်အစိုးရရရှိပြီးကပြောပါတယ်